စနိုင်ရမှာရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးတော့ရုရှားပြည်သူတွေလည်းမဲယုံတွေကိုတွားကြောင်မဲပေးနေကြပါတယ်ဒီရွေးကောက်ပွဲမှာလည်းရှိသမလားဗလာဒီမီယာပူတင်နဲ့အနိုင်ရပြီးသမလားအဖြစ်ဆက်ရှိသွားဖို့တရားသလောက်လည်းရှိနေပါတယ်ဒီရွေးကောက်ပွဲမှာမစ္စပူတင်နဲ့အပြန်ကိုယ်စားလောင်း900ဝန်းကျင်ရှိပြီးမြန်ဘသူကမှတော့မစ္စပူတင်ရဲ့သမနေရာကိုယူနိုင်လောက်တဲ့အထိစိတ်ခေါ်နိုင်တဲ့အနေထားတော့မရှိကြပါဘူးသရပူတင်အနေနဲ့မဲယူတဲ့ရာဂိုင်းလုံး50ကျော်ရရှိလိမ့်မယ်လို့ခန့်မှန်းနေကြပြီးတော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတော့80ရာဂိုင်းလုံးလောက်ရမယ်လို့မျှော်လင့်နေပါတယ်ရွေးကောက်ပွဲကိုရုရှားနိုင်ငံသား109တန်းတွေက109တန်းမဲပေးဖို့မှတ်ပုံတင်ထားပြီးတော့စူရပိုင်လူလူစစ်တမ်းကောက်ယူမှုအရာတော့မဲဆန္ဒရှင်87ရာဂိုင်းလုံးလောက်မဲပေးကြလိမ့်မယ်လို့ခန့်မှန်းပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံကစူရမုတ်တဲ့လေဘာဒါသူ့ပြည်နောက်အဖွဲ့ကပြည်ရဲ့တံမာလာမှာကောက်ယူခဲ့တဲ့လူလူစစ်တမ်းမှာတော့မဲဆန္ဒရှင်58ရာဂိုင်းလုံးဒီရွေးကောက်ပွဲကိုသမိုင်းမောက်ဖို့စီစဉ်ထားတယ်လို့ဖော်ပြနေပါတယ်။သမပူတင်ရဲ့အဓိကပြိုင်ဘက်တိုက်ခတ်ကောင်းဆောင်အလက်ဆီနဗယ်နီကိုတော့တံမာလာကောင်ကငွေကြေးအလွဲသုံးစားပြုလုပ်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပဲနဗယ်နီကတော့သူ့ကိုဒီလိုပြစ်ဒဏ်ချမှတ်တာဟာရွေးကောက်ပွဲမှာသူမပြိုင်နိုင်အောင်နိုင်ငံရေးအရာရည်ရွယ်ချက်ရှိလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။